နေပြည်တော်တင်ကဟဟိုတယ်မှာကြံ့ခိုင်ဖွံ့ဖြိုးရေးပါတီကနေထုတ်ဖော်ခံထားရသူလက်ရှိဥပဒေရေးရာနဲ့အထူးကိစ္စရပ်များလေးလာဆန်းစစ်သုံးသပ်ရေးကော်မရှင်မှာပါဝင်သူ12ဦးကသတင်းစာရှင်းလင်းပွဲကျင်းပတာဖြစ်ပြီးဒါဟာဒုတိယအကြိမ်မြောက်သတင်းစာရှင်းလင်းပွဲလည်းဖြစ်ပါတယ်။ဒီအကြိမ်မှာအိတ်ဖွင့်ပေးစာတစ်စောင်လည်းထုတ်ပြန်လိုက်ပါတယ်။ကြံ့ခိုင်ဖွံ့ဖြိုးရေးပါတီရဲ့ပါတီတွင်ပြဿနာဟာအပြင်ကိုဆင်ထွက်လာပြီးနိုင်ငံတော်နဲ့နိုင်ငံသားအကျိုးကိုထိခိုက်လာနိုင်တယ်လို့ဦးစော်မြင့်ဖေကသတိပေးပြောကြားလိုက်ပါတယ်။ပါတီတွင်ပြဿနာကိုပြည်ထောင်စုရွေးကောက်ပွဲကော်မရှင်ထိတိုက်ရိုက်မတိုင်သေးတာဟာပြင်မလားဆိုတဲ့မျှော်လင့်ချက်ရှိတာကြောင့်ဖြစ်တယ်လို့ပါတီဗဟိုအလုံးမှုဆောင်ဟောင်းဦးစော်မြင့်ဖေကပြောပါတယ်
ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ဟာနိုင်ငံရေးပါတီတွေကိုသူက regulate လုပ်နေတဲ့အဖွဲ့အစည်းဖြစ်ပါအဲ့တော့ဒီကိစ္စကရွေးကောက်ပွဲကော်မရှင်ကလုံနိုင်ကိုင်းနိုင်တယ်ဆိုတာကျွန်တော်တို့သိပါတယ်သို့တော်လည်းပဲကျွန်တော်တို့ရွေးကောက်ပွဲကော်မရှင်ထိကျွန်တော်တို့ကတိုက်ရိုက်မတိုင်သေးဘူးဆိုတဲ့သဘောကပြင်များပြင်မလားဆိုတဲ့ပေါ့လေပါတီရဲ့အကျိုးစီးပွားအတွက်သူတို့ realization ပြန်ဝင်ပြီးတော့များပြင်များပြင်မလားဆိုတဲ့မျှော်လင့်ချက်နဲ့ကျွန်တော်တို့က
ပါတီစည်းမျဉ်းစည်းကမ်းတွေထဲမှာပါတီညီလာခံကို9နှစ်တစ်ကြိမ်ပြုလုပ်ရမယ်လို့ပါရှိတဲ့အတွက်အရေးပေါ်ညီလာခံခေါ်လို့သူတို့မပါဘူးဆိုရင်ပါတီစည်းကမ်းကိုဖောက်ဖျက်တာဖြစ်တယ်လို့ပါတီဗဟိုအလုံးမှုဆောင်ဟောင်းဦးဝင်းတန်းကပြောပါတယ
်ယခုကာလသည်2012ခုနှစ်အောက်တိုဘာလတွင်ကျင်းပပြုလုပ်ခဲ့သောပထမအကြိမ်ပါတီညီလာခံတက်တန်းအတွင်းတွင်ရှိနေပြီး2019ခုနှစ်ကြာမှသာတက်တန်းပြည့်မြောက်ပြီဖြစ်ပါသည်တို့ဖြစ်ပါပါတီညီလာခံပြုလုပ်ပါကပထမအကြိမ်ပါတီညီလာခံတို့တက်ရောက်ခွင့်ရှိသည့်ညီလာခံကိုယ်စားလှယ်များနှင့်သာအရေးပေါ်ပါတီညီလာခံခေါ်ရမည်ဖြစ်တော်လဲယခုခါညီလာခံကိုယ်စားလှယ်အသစ်များကိုစိတ်ကြက်ရွေးချယ်၍ဒုတိယအကြိမ်ပါတီညီလာခံပြုလုပ်ရန်ပြင်ဆင်လှုပ်ဆောင်မှုများသည့်ပါတီ၏စီမင်းပါပြဋ္ဌာန်းချက်များကိုမလိုက်နာခြင်း
ကြံ့ခိုင်ဖွံ့ဖြိုးရေးပါတီဗဟိုကော်မတီအရေးပေါ်အစည်းအဝေးကိုအခုလကုန်ပိုင်းလောက်ခေါ်ယူပေးဖို့ကြံ့ခိုင်ဖွံ့ဖြိုးရေးပါတီဗဟိုကော်မတီဝင်136ဦးကလက်မှတ်ရေးထိုးပြီးပါတီဥက္ကဋ္ဌဦးသိန်းစိန်ထံဧပြီလ29ရက်နေ့ကတောင်းဆိုထားပါတယ်ပါတီညီလာခံစုံညီခေါ်ယူပေးဖို့တောင်းဆိုတာနဲ့ပတ်သက်ပြီးပါတီဗဟိုအလုံးမှုဆောင်ဟောင်းဦးအေးမောက်ကအခုလိုပြောပါတယ
်ပါတီဘက်မှမဆွေးနွေးကြဘူးလားပါတီဘက်မှတယောက်နဲ့တယောက်မညှိနှိုင်းကြဘူးလားဆိုတဲ့သဘောမျိုးလေးနေသွားပါတယ်ဒါနဲ့ပတ်သက်လို့ကျွန်တော်အနေနဲ့တင်ပြချင်တာတော့ကျွန်တော်တို့ကမညီနိုင်တာလည်းမဟုတ်ဘူးမဆက်သွယ်တာလည်းမဟုတ်ဘူးအလိုလျောက်ကိုသူတို့ကကျွန်တော်တို့တတွေကိုဒီပါတီကနေပြီးတော့မရှိစေချင်လို့ကျွန်တော်တို့ဒီပါတီကနေပြီးတော့အနားယူပါဆိုပြီးတော့ထုတ်ပြန်လိုက်တယ်သို့တော်လည်းပဲကျွန်တော်တို့ကအဲ့လိုဖြတ်ထားတာကိုတစ်ဖက်သားဖြစ်မှာဆိုလို့ကျွန်တော်တို့တွေကဒါကိုမှန်မှန်ကန်ကန်ဆုံးမြတ်နိုင်မှုဥပဒေနည်းဥပဒေအရလည်းမှန်မှန်ကန်ကန်ဖြစ်နိုင်မှုဆိုပြီးတော့ပါတီပထမအကြိမ်ပါတီညီလာခံစုံညီခေါ်ပေးပါဆိုပြီးတော့အကျဉ်းချင်းတောင်းဆိုနေတာပါ
ပါတီရဲ့ဖွဲ့စည်းပုံအခြေခံစည်းမျဉ်းအရပါတီဗဟိုကော်မတီဝင်တဝက်ကျော်ကဗဟိုကော်မတီအစည်းအဝေးကျင်းပပေးဖို့တောင်းဆိုမယ်ဆိုရင်ကျင်းပရမယ်လို့သတ်မှတ်ထားပါတယ်အဲ့ဒီအိတ်ဖွင့်ပေးစာကိုဩဂုတ်လ12ရက်နေ့တုန်းကဖယ်ရှားခံခဲ့ရတဲ့သူရဦးရွှေမန်းဦးမောင်မောင်သိန်းသူရဦးအောင်ကိုတို့မပါဝင်ပေမဲ့ကြံဖယ်ရှားခံရသူဦးစော်မြင့်ဖေးဦးအေးမောက်ဦးစောလထွန်းအပါအဝင်12ဦးကလက်မှတ်ရေးထိုးထားပါတယ်ရှင်